ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံ့ပြန်မှုလုပ်ခဲ့တယ်ဆိုတဲ့ဆွဲဆိုမှုကိုအာဇင်တီးနားတရားရုံးကလက်ခံလိုက်တဲ့အပေါ်မှာဒါဟာနိုင်ငံရေးအရာဖိအားပေးမှုတစ်ခုလို့မြင်တယ်လို့မြန်မာစစ်ကောင်စီဘက်ကတုံ့ပြန်ပါတယ်။နိုင်ငံသားဆက်ဆက်ရေးမှာမိဝတ်မပြအောင်ဆက်ဆံသွားမှာဖြစ်ပေမဲ့ဥပဒေအရညီညွတ်တဲ့လုပ်ရက်တွေကိုပဲနိုင ွေအတွင်းဆိုးဝါးတဲ့လူခွေကျူးလွန်မှုတွေကလူမျိုးတုံးရှင်းလင်းတက်ဖြတ်ရာရောက်တယ်လို့ဆိုပြီးဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ BRO UK နဲ့ကျူးလွန်မှုတွေခံခဲ့ရတယ်ဆိုတဲ့အမျိုးသမီး6ဦးကမြန်မာကြီးကဲတွေပေါ်မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်ဒီဆွဆွဲချက်တွေအပေါ်မှာတော့လက်ရှိအာဏာသိမ်းဆုပ်ချုပ်ရေးကောင်စီဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒါဟာနိုင်ငံရေးဖိအားပေးမှုတစ်ခုသာဖြစ်ပါတယ်လို့ဆုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုတုံ့ပြန်ပြောဆိုသွားပါတယ်
။ကျွန်တော်အနေနဲ့ကတော့ကျွန်တော်အခြေခံဥပဒေအရနိုင်ငံတော်လုံခြုံရေးကာကွယ်ရေးမှာမြန်မာနိုင်ငံအတွက်တာဝန်အရှိဆုံးအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်တွေကိုထမ်းဆောင်တဲ့နေရာမှာမြန်မာနိုင်ငံဒီ1948ခုနှစ်လောက်တည်းရပြီးခဲ့တဲ့အချိန်တည်ရင်းပဋိပက္ခများဖြစ်ပွားနေတဲ့နိုင်ငံဖြစ်တယ်။ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော်လုံခြုံရေးနဲ့ပတ်ဝန်းကျင်ကိုထိတာထားတာဝန်ထမ်းဆောင်နေရတယ်။ထမ်းဆောင်နေတဲ့နေရာမှာကျွန်တော်တို့သတ်မှတ်ထားတဲ့ဒါစီရင်စီကံများနဲ့အညီပဲရခိုင်ကတည်းကကျွန်တော်တို့ရဲ့ကောက်တော့ကွန်တက်လို့ဆိုတဲ့ကျင်းဝေးစီကံလေးအပြင်စီးပွားတိုက်ခိုက်မှုစီရင်နေရေးဆွဲပြီးဒါဆောင်ရွက်လျက်ရှိတယ်။အဲလိုဆောင်ရွက်မှုတွေပေါ်မှာတော့ရခိုင်ကလည်းဆွဆွဲချက်မျိုးလုံးရှိခဲ့ပါတယ်။နောက်မှလည်းဒီလိုဆွဆွဲချက်မျိုးကနောက်မှလည်းဒီလိုပြောချင်ပါတယ်။အဲကျွန်တော်တို့အနေနဲ့ဥပဒေနဲ့ညီညွတ်တဲ့တုံ့ငန်းမှန်တယ်များဟုတ်နိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်လျက်ရှိတယ်။သို့တော့ဥပဒေနဲ့မညီညွတ်ဖက်နဲ့နိုင်ငံရေးရာပြားပြီးလို့တဲ့ပုံစံမျိုးနဲ့ဆောင်ရွက်တဲ့အားမျိုးတွေတော့ကျွန်တော်တို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောချင်ပါတယ
်။ကျူးလွန်ခဲ့တဲ့အချက်လက်တွေကပြင်းထန်ဆိုးဝါးလွန်တာကြောင့်စုံစမ်းစစ်ဆေးပေးဖို့ဘွယ်နိုအဲရစ်မျိုးတို့ကရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကနေပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးဘက်ကလက်ခံခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံခြေဆိုင်မြန်မာရိုဟင်ဂျာများအဖွဲ့ BRO UK အဖွဲ့ကတော့ဒီအမှုကို၈နှစ်စမ်းပိုင်းမှာစတင်စစ်ဆေးနိုင်မှုမျှော်မှန်းထားတယ်လို့မြန်မာစစ်တပ်ကပူးပေါင်းဆောင်ရွက်မှုမရှိခဲ့ရင်နိုင်ငံတကာ Interpol ကနေဖမ်းဝရမ်းထုတ်နိုင်မှုအထူးပါပြင်ဆင်သွားမယ်လို့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဦးထွန်းခင်က VOA ကိုပြောပါတယ်။
ကျွန်တော်တို့ပြရတဲ့လောက်ကဒီလူရာဇဝတ်မှုကျူးလွန်တဲ့ကောင်တွေကဘယ်တော့မှလုပ်တယ်ဆိုတာလည်းမပြောဘူးပြီးတော့ဒီဟာတွေကိုယူမဆိုင်တဲ့ပုံစံတော့ပြပါတယ်ဒါပေမဲ့တရားပြဌာန်းမှုရှာတဲ့နေရာမှာတော့ဒါကနောက်ဆုံးတော့သူတို့ဒီတရားခွင်ပေါ်မှာတော့ပေါ်လာရမှာပဲဘယ်လိုပဲကြီးနေကျွန်တော်အမှန်တရားတော့ခူရဖို့ကျွန်တော်ဆွဲကိုကြိုးစားသွားမယ်တကယ်လို့ဒီရာဇဝတ်မှုကျူးလွန်ထားတဲ့ဒီစစ်တပ်ကလူတွေတကယ်လို့မလာဘူးဆိုရင်စစ်တပ်ကဒီဗိုလ်ချုပ်တွေမလာဘူးဆိုကျွန်တော်တို့က Interpol နဲ့ဒီလိုတက်စီစီဘူတို့ကိုကျွန်တော်တို့အနေနဲ့ဖဲဝရန်ထုတ်ဖို့အလားအလာရှိပါတယ်နောက်ဆုံးပါတော့
အမှုနဲ့ပတ်သက်လို့ဆေးဥချုပ်ရေးကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိမရှိ VOA ကမင်းမျက်နှာမှာတော့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်ရဲ့နိုင်ငံရေးမူဝါဒအတိုင်းနဲ့ဒါလက်လက်တကြွပြီးဆက်လိုက်တဲ့ဝါဒကျွန်တော်ပြန်ပုံမယ်ရင်းရရအခုရှင်လွဲနေဆိုင်ရင်ဒီငါးရအတိုင်းနဲ့ကျွန်တော်ဆောင်ရွက်မယ်ဒီနိုင်ငံသားဒီမှာဒါလူ့ဘာပြဆက်ဆံရေးကို UDP ဆောင်ရွက်มาဖြစ်ပါတယ်။အဲဒါနဲ့ပြလာလို့ရဖီအားဆိုတာပြီးရခိုင်ကတိုင်းဒါလူရင်းလူလိုမလူရင်းမလူလိုပြင်းနေကြပဲဖြစ်ပါတယ်။
မြမစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံသလိုအခုလိုတရားစွဲဆိုတာကိုလည်းအတိအမှန်မပြည့်ဘူးလို့ပြောဆိုထားခဲ့ပူပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးဘာသာရေးအခြေခံနဲ့ပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွေအဖွဲ့တွေကတုံ့သက်ထားကြပါတယ်။အဲ့ဒီနေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာ8သိန်းလောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခဲ့ကြရပါတယ်။ဖြစ်စဉ်တွေအတွင်းမှာဆိုးဆိုးဝါးဝါးလူခွေချိုးဖောက်ခံခဲ့ရတယ်ဆိုတော့အထောက်အထားတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ဒီမှုကို2019ခုနှစ်ခရဲကအာဂျင်တီးနားပြည်ထောင်စုတရားရုံးကိုတရားစွဲဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင်။